အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းအမြန်ဒဲရစ်ချိုလဲနဲ့ဌာနပေါင်းစုံကတာဝန်ရှိသူတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအခြေတော်အခြားနိုင်ငံတွေကိုတာရောက်ဖို့ရှိနေပြီးတော့မြန်မာနိုင်ငံအရေးအပါအဝင်ဒေတာရင်းတည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်။အတိုင်းအမြန်ဒဲရစ်ချိုလဲဦးဆောင်တဲ့အဖွဲ့ဟာအော်တိုဝါလာ18ရက်နေ့ကနေ22ရက်နေ့အထိလာရောက်မှာဖြစ်ပြီးထိုင်းနိုင်ငံ၊စင်ကာပူနိုင်ငံ၊အင်ဒိုနီးရှားနိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။အတိုင်းအမြန်နဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးပုံမခိုင်မာလာဖို့ဒေတာရင်းကိစ္စရပ်တွေကိုနိကစွာပူးပေါင်းဆောင်ရွက်နိုင်ဖို့စတာတွေကိုဆွေးနွေးကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့ခီးစဉ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအမေရိကန်အစိုးရရဲ့ရည်ရည်ချက်ကိုထပ်လောင်းပြသဖို့ရည်ရွယ်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့အတွက်အိန္ဒိယချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အာဏာသိမ်းစစ်ကောင်စီကိုဝိုင်းဝန်းပြပေးလှုပ်ဆောင်သွားဖို့ကိုအရေးပေါ်တာဝန်တရအနေနဲ့လှုပ်ဆောင်ကြဖို့ကိုလည်းအမေရိကန်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာနိုင်ငံတာဝန်ရှိသူတွေနဲ့ဆွေးနွေးမှဖြစ်တဲ့အကြောင်းထင်ရှားချက်မှထုတ်ပြန်ထားပါတယ်။ဒါ့အပြင်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်၅ရပ်ကိုအကောင့်တဲ့ဖော်နိုင်ဖို့ကိုလည်းဆွေးနွေးမှာပါ။ထိုင်းနိုင်ငံကိုရောက်တဲ့အခါမှာတော့ထိုင်းမြန်မာနယ်စပ်ကိုဖြတ်ကျော်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုပေးသွားဖို့ကိုလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးမှာဖြစ်ပါတယ်။